မြန်မာနိုင်ငံတောင်ပိုင်းကောတောင်လီစိတ်မှာလေယာဉ်မတော်တဆဖြစ်ခဲ့ပြီးတဲ့နောက်တရုတ်လို့ MA 60အမျိုးသားလေယာဉ်ပြန်သန်းမှုကိုယာယီရဆိုင်ထားလိုက်တယ်လို့လေကြောင်းညွှန်ကြားမှုဦးစီးဌာနကပြောပါရယ်တနင်္လာနေ့ရုံးကကောတောင်မှာဖြစ်ခဲ့တဲ့လေယာဉ်မတော်တဆမှုဟာကွင်းကြောင်မဟုတ်ပဲလေယာဉ်စပိုင်းဆိုင်ရာအာဏာမှုကြောင့်ဖြစ်တယ်လို့ကနေဦးသုံးသပ်ထားတာပါဒီအကြောင်းကိုတော့ကိုသားညင်ဦးကဆက်သွယ်မေးမြန်းထားပါရယ်
တနင်္လာနေ့နေ့လယ်ပိုင်းမှာဒီမြမလေကြောင်းပိုင်းတရုတ်နိုင်ငံလုံ MB60 အမျိုးသားလေယာဉ်တစ်စင်းဟာကော့တောင်းလေစစ်ကိုအဆင့်လမ်းချော်ပြီးတော့လေယာဉ်ပြေးလမ်းရဲ့အနောက်ဖက်ပေ200လောက်အထိကိုရောက်ရှိသွားခဲ့တယ်လို့သိရပါတယ်။လေယာဉ်ပေါ်မှာပါလာတဲ့ခီးတဲ့60နဲ့လေယာဉ်အမှုတန်းတွေထိခိုက်ဒဏ်ရာရမှုမရှိပေမဲ့လို့လေယာဉ်ကတော့ပန်ကာပိုင်းတွေမှာကျိုးပြတ်သွားပါတယ်။အခုလိုဒီလေယာဉ်မတော်တဆဖြစ်မှုကိုတော့စုံစမ်းစစ်ဆေးဆဲရှိနေပြီးတော့ကနဦးလေလာချက်တွေအရတော့ရာသီဥတုနဲ့ကွင်းကြောင်မဟုတ်ပဲနဲ့စပိုင်းဆိုင်ရာကြောင့်ယူဆရတယ်လို့မြမလီကြောင်ညွှန်ကြားမှုဦးစီးဌာနရဲ့ဒုတိယညွှန်ကြားမှုချုပ်ဦးဝင်းဆွေထုံးက view ကိုရှင်းပြပါရစေ။
အဲ့ဒါဆိုစောင်းတော့မဖြစ်နိုင်ဘူးလို့ယူဆတယ်။ဒါရာသီဥတုကလည်းဒါဟိုမိုးရွာနေတာသိလားအဲ့လိုမဟုတ်ဘူး။ရာသီဥတုလည်းကောင်းတယ်လို့သိရတယ်။ဟုတ်ကဲ့။အဲ့တော့ဒီတော့ဟိုပါတိုင်းရှင်းတယ်သိသုံးတော့လားပြောပါ။ဟိုဆဲရတဲ့ပေါ့ဒါကိုဆွဲတော့ပါတယ်လို့ပြောတယ်။ကြည့်ရအောင်ကြည့်ပါတော့ရေခိုးရမယ်နေတဲ့တော့ဖြစ်သလားဒါပေါ့ခွာခိုးရမလို့ကြောက်လို့ခွန်ဖူးမာခိုးရရှိတာလားအားလည်းရရှိတာလားဆိုတော့ကျွန်တော်ဦးပြောတော့ဒီရတဲ့နေတဲ့ hydraulic system မကောင်းဘူးလို့ပြောတယ်ဒါခိုးရုပ်ပွဲကမလျာသွားတယ်သွားတော့ဟိုပါရာပြုတ်လို့မကောင်းတာနဲ့ဟိုတဝဲမှာဆင်းလာပြီးစောင့်တော့မရတာနဲ့ရံကုန်ပြန်လာကြတယ်
ပြီးခဲ့တဲ့လရီတုန်းကလည်းအလားတူဒီ MA60 အမျိုးသားလေယာဉ်တစ်စင်းရှမ်းပြည်နယ်မိုင်းဆက်မှာမတော်ဆဖြစ်ခဲ့တာမလို့အဲ့ဒီ MA60 လေယာဉ်တွေအသုံးပြုမှုကိုအခုယာယီရဆိုင်းလိုက်ပြီးဖြစ်တယ်လို့ဦးဝင်းစွေထုံးကပြောပါတယ
်။ဟို MA60 ကစုတော်၃ခုဝယ်တာလေ။၃ခုဝယ်တာမှာအခုဟိုချစ်တဲ့နှစ်ခုဖြစ်သွားတာပေါ့။နှစ်ခုဖြစ်သွားတော့ဟိုပါပြန်တောင်းခွင့်ဒီဟာဟို grounded ဒီချီမပေါင်းချင် grounded ဆိုတော့ရထားလိုက်တယ်။လက်ရှိအကြဖြစ်သွားတယ်ဆိုတဲ့ကတည်းကနောက်တစ်ပြီးကိုဆက်ပြီးအော်ပရေရှင်းကိုဖွင့်မပြုအောင်စိတ်ထားလိုက
်ဒီပြီးခဲ့တဲ့မိလာတုန်းကတော့လေချောင်းဆိုင်ရာဘင်းရန်ရဲ့ကင်းရှင်ရေးအစည်းအဝေးတရကျင်းပတဲ့နေရာမှာလေချောင်းပို့ဆောင်ရေးဝန်ကြီးဌာနကဝန်ကြီးဦးညံ့ထွန်းအပါအဝင်အရာရှိကြီးတွေနဲ့လေချောင်းလိုင်းဘက်ကတာဝန်ရှိသူတွေတယောက်ဆွေးနွေးခဲ့ကြပြီးတော့ဒီလေချောင်းဘင်းရန်ရဲ့ကင်းရှင်ရေးဆိုင်ရာလိုက်နာဆောင်ရွက်ရမယ့်အချက်တွေကိုချမှတ်ခဲ့တာရှိတယ်လို့ဦးဝင်းစွေထုံးကပြောပါတယ်အခုဒီပြန်တမ်းမှုတွေကိုရန်နာလိုက်တဲ့ MA60 လေယာဉ်တွေဟာနိုင်ငံတကာမှာလည်းမကြာခဏဆိုသလိုမတော်ဆဖြစ်မှုတွေတွေ့ရတတ်ပါလေ။2017ခုနှစ်တုန်းကတော့အင်ဒိုနီးရှားနိုင်ငံတွင် MA60 လေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်လူ25ဦးသေဆုံးခဲ့ရဘူးပါလေ။အဲ့ဒီနောက်ပိုင်းမှာတော့အဲ့ဒီလေယာဉ်တွေကိုဆင်းသက်ဖို့ခက်ခဲတဲ့လေယာဉ်ကွင်း3ခုမှအသုံးမပြုဖို့ဆိုပြီးတော့အင်ဒိုနီးရှားအာဏာပိုင်တွေကပိတ်ပင်ထားပါလေ။မေလ16ရက်နေ့တုန်းကတော့ဒီမြန်မာနိုင်ငံရှမ်းပြည်နယ်ဟဲအိုလေစိတ်ကနေပြီးတော့မိုင်းဆက်ကူအသွာမြမလီကျောင်းပိုင် MA60 လေယာဉ်ပဲလမ်းချော်တာကြောင့်မလို့လူနှစ်ဦးပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရခဲ့ဘူးပါတယ်။တနင်္လာနေ့တုန်းကတော့ဒီကော့တောင်းလေစိတ်မှာ MA60 လေယာဉ်လမ်းချော်ခဲ့ကြမှာပဲ။တနေ့တည်းပဲဒီအင်ဒိုနီးရှားနိုင်ငံမှာလည်းတရုတ်လို MA60 လေယာဉ်တစ်စင်းလမ်းချော်ခဲ့တာကြောင့်လူနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ MA60 လေယာဉ်တွေနဲ့ပတ်သက်ပြီးတော့မှတ်တမ်းမှတ်ရာတွေမှာတော့မတော်ဆဖြစ်မှုအများစုဟာရာသီဥတုနဲ့ကွင်းကြောင်မဟုတ်ဘဲနဲ့စပိုင်းဆိုင်ရာချွေးမှုတွေကြောင့်ဖြစ်တာကိုတွေ့ရပါတယ်ခင်ဗျာ။